အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့က24နာရီအတွင်းနောက်ထပ်ကိုဗစ်ကူးစက်သူ3000ကျော်ပဲရှိတဲ့အတွက်ဒါဟာလွန်ခဲ့တဲ့2လအတွက်ပြန်ကြည့်ရင်24နာရီအတွင်းကူးစက်မှုအနည်းဆုံးရက်လည်းဖြစ်ပါတယ်။အခုဆိုအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပること့စ်အကူးစက်ခံရသူက29သန်းနီးပါးရှိပြီးသေဆုံးရသူက3သိန်းခွဲနီးပါးရှိနေတာပါ။အိန္ဒိယနိုင်ငံမှာကူးစက်များဗီဇာပြောင်းပို့တဲ့တွေ့နေရသလိုကိုဗစ်ဒုတိယလှိုင်းဒဏ်ကိုခံနေရတာဖြစ်ပြီးဒီရောဂါကိုကာကွယ်နိုင်မှုအတွက်အစိုးရကအပြင်းထန်ကြိုးစားနေရပါတယ်။တနင်္ဂနွေနေ့ကတော့အိန္ဒိယမြောက်ပိုင်းဟေဒရာဘတ်မြို့မှာလူပေါင်း4000လောက်ကကာကွယ်ဆေးထိုးပေးခဲ့တာပါ။
The only way you can defeat the third virus,
third virus. ကိုဗစ်တက်ရလိုင်းလာမယ်ဆိုရင်ကာကွယ်ဆေးထိုးထားမှာပဲစိတ်ချမှာပါ။ဒါကြောင့်ဆေးများများထိုးနိုင်လေလေတက်ရလိုင်းနဲ့အကူဆက်ခံရသူနည်းလေလေဖြစ်မယ်လို့ကာကွယ်ဆေးထိုးပေးအကူအညီပေးနေသူကပြောတော်တာပါ။ဒီယောဂရှင်နေနဲ့တရက်ထိတွေ့ဆက်ဆံရသူတွေကာဝယ်ဆေးထိုးထားတဲ့အတွက်ယောဂအကုသမခံရတာကိုလက်တွေ့တွေ့နေရတာကြောင့်ကာဝယ်ဆေးထိုးကြဖို့လဲဆောပါတယ်။အိန္ဒိယနိုင်ငံတက်ဝမ်းလုံးအတွက်ကိုဗစ်ကာဝယ်ဆေးကို January 16ရက်မှာစတင်ထိုးနှံပေးခဲ့တာဖြစ်ပြီးအခုချိန်ထိကာဝယ်ဆေးအလုံးပေါင်း330ကျော်ထိုးပေးခဲ့ပြီဖြစ်ပါတယ်။ကိုဗစ်ဒုတိယဆိုင်းတန်ခံရတဲ့အိန္ဒိယမှာဒီနှစ်ကုန်ပိုင်းရောက်ရင်တတိယဆိုင်းတန်ခံရနိုင်ခြေရှိကြောင်းလည်းအထူးသဖြင့်ကလေးငယ်တွေမှာဖြစ်ပေါ်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။